ဆီးရီးယားရဲ့ရုရှားသမ္မတဗလာဒီမီယာပူတင်ရဲ့ဆွေးနွေးမှုတွေအကျိုးရှိပေမဲ့စစ်တပ်နဲ့လူထုကိုလူသားချင်းစာနာမှုအကူအညီပေးနိုင်မဲ့အပြစ်ခတ်ရဲ့ဆေးရေးအတွက်နှစ်ဖက်ကြားသဘောတူညီမှုတော့မရသေးဘူးလို့သမ္မတဘရက်ကိုဝါမာကပြောဆိုလိုက်ပါတယ
် Given the gaps of trust that exist that's a tough negotiation
ယုံကြည်မှုပိုင်းမှာကွာခြားချက်တွေရှိနေတဲ့အတွက်စစ်ဆန်ညီနေရတာခက်ခဲပြီးလက်တွေ့အလုပ်ဖြစ်မယ်လို့အမေရိကန်ကယူဆထားတဲ့နည်းလမ်းနဲ့ကွာနေရတွေကိုနှိမ့်ဆက်အောင်တော့မလုပ်နိုင်သေးဘူးလို့လည်းရုရှားသမ္မတနဲ့တွေ့ဆုံပြီးနောက်မှာပဲတရုတ်နိုင်ငံဟန်ကျိုးမျိုးကစစ်မှုထွန်းကားတဲ့နိုင်ငံ20 G20 ညီလာခံပိတ်ပွဲအခမ်းအနားမှာသမ္မတအိုဘားမားကသတင်းတောက်တွေကိုပြောလိုက်တာပါ။ဆီးရီးယားအရေးရုရှားနဲ့ဆွေးနွေးမှုတွေကိုနောက်ပိုင်းရက်တွေမှာလည်းဆက်လုပ်သွားဖို့သက်ဆိုင်ရာနိုင်ငံခြားရေးဝန်ကြီးတွေကိုညွှန်ကြားထားတယ်လို့လည်းသမ္မတအိုဘားမားကပြောပါတယ်။စာနာရေးခန်းနဲ့စေဝါအကူအညီတွေလိုအပ်နေတဲ့ဆီးရီးယားနိုင်ငံသားတမောင်များစွာကိုအကူအညီပေးနိုင်မှုအပြစ်ခတ်ရဆက်မဲ့အစီအစဉ်မှာတော့ရုရှားနိုင်ငံကကျွန်တော်နောက်ခံပေးထားတဲ့ဆီးရီးယားဆူယားနဲ့အမေရိကန်ကထောက်ခံအားပေးနေတဲ့သဘုံဖွဲ့တွေလည်းပါဝင်ကြမှာပါ။တနင်္ဂနွေနေ့ကနှစ်ဖက်အကြားသဘောတူညီချက်ရရှိဖို့နှိစက်တဲ့အလားအလာတွေတွေ့မြင်ခဲ့ရပေမဲ့အဟန့်အတားတွေရှိနေဆဲဖြစ်ပါတယ်။ဆီးရီးယားမှာပြည်တွင်းစစ်ကြောလူပေါင်း2,000ခွဲသေဆုံးပြီး17သန်းဦးမဲ့အိမ်မဲ့ဖြစ်ခဲ့ရတယ်လို့အရှေ့လယ်ပိုင်းနဲ့ဥရောပမှာဒုက္ခသည်ပြဿနာတွေလည်းပေါ်ပေါက်ခဲ့ရပြီးအစိုးရစစ်သွေးကြွတွေခေါင်းပေါ်လာတဲ့အခြေအနေမျိုးတွေနဲ့လည်းကြုံခဲ့ရပါတယ်။